နေပုံမဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီယုံရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကိုရန်ကုန်မြို့ Novotel Hotel မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီခဏကိုစီမံကိန်းနဲ့ဘာသာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်။ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းဒေသကြီးအတွင်းဆက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအုံချမဲ့သူတွေမြေရနိုင်အောင်သူ့အစိုးရကအစီအစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ
်။မြေရေးကြတာဆိုရင်အခြေခံခဲ့မြေအုံချမဲ့သူတွေလက်ထက်ကိုမြေရကျွန်တော်စီမံပေးနိုင်ဖို့ကျွန်တော်ကြိုးစားပါ့ဖြစ်ပါတယ်။အကြောင်းကမြေကိုတကယ်ရင်းနှီးမြှုပ်နှံပြီးစသုလက်မှုလုပ်ငန်းတွေလုပ်ပဲထောက်လုပ်မှုလုပ်ငန်းတွေလုပ်ပဲနေပြီးထိုင်ပြီးအတွက်ပေါ့နော်။ဒီတိုက်ခတ်တွေတိဆောက်ပြီးဒီစရာရှိတဲ့သူတွေအတွက်တော့ရင်းနှီးမြှုပ်နှံတွေလုပ်ပဲရစေ။မြေကိုရနိုင်ဖို့အတွက်ဈေးနှုန်းအဖို့အခါတင်ပြရဲ့ဈေးနှုန်းကိုရနိုင်ဖို့အတွက်ဒါကြောင့်ဆောင်ရွက်နေပါလေ။အခုကျွန်တော်တို့ညောင်းမှရှိနေတဲ့အခုရှိနေတဲ့အခြေအနေကိုမြေအစ်စ်ပေါ်ထွန်းလာမှုနဲ့ကျွန်တော်တို့မြတ်တာစီမံခန့်ခွဲခြင်းဖြင့်ရေစည်းကိုတင့်တင့်အောင်ကျွန်တော်တို့လုပ်ပေးပါမယ်
။ဒါပြင်အရင်အစိုးရတွေလက်ထက်မှာအာဓမလေယာဉ်မြေတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ
်။လေသမားတော်တော်များများဟာရှမ်းကိုပါမြေသိမ်းခံရရှော်ချင်းမရဘူး။သူတို့ကျေရှင်ထဲမှာခံစားချက်ရှိဒီအကြီးရဲ့တန်ကြီးကတိတ်ထောင်ချီကျန်လာတဲ့အခြေအနေသူတို့မိအာဓမတိတ်ရှင်ခဲ့တယ်ဆိုရင်ခံစားချက်တချို့အင်းရှိနေတဲ့လူတော်အဲ့ဒီစိတ်ကိုဖြစ်မှာသွားကြည့်ကြတာမျိုးကျွန်တော်တို့တွေ့ကြရပါတယ်ဒါကြောင့်ဒီလူတွေကိုစာလာထောက်တာပြီးရေရောချင်းပြန်ပေးနိုင်ဖို့အတွက်တိုင်းပြည်သားချင်းအစိုးရဖော်ပြီးပြည်တော်ရဲ့အစိုးရရဲ့နန်းကြံကြရကျွန်တော်တို့လဲရတဲ့ဒီပြန်လဲစစ်စစ်ဒီပြန်လဲပြီးတော့ရောကြီးပြင်နိုင်တယ်ကျွန်တော်တို့ကောင်းပြီးတခုဖွဲ့စီကျွန်တော်တို့ဆောင်ရွက်နေတယ်ဒီနေရာမှာအမှုတွဲပေါင်းတပေါင်းတစ်ထောင်ကျော်လောက်ရှိပါတယ်ပေါင်းတစ်ထောင်128ခုရှိပါတယ
်အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လဲရရှိရေးအတွက်လှုံ့ဆော်ပေးမယ်ဆိုတဲ့ဂတိကဝတ်တွေရွက်ကောက်ပွဲကာလအတွင်းထားရှိခဲ့တာပါမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားသိမ်းဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်။ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရာသိမ်းလုပ်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလန်ဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမယ့်စီးရင်ထဲမှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်။ရင်းနေပါဦးကြီးရဲ့ကဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ရဲ့သူတွေတော့အမြင်ပါနော်သူတွေတော့အမြင်နဲ့ဒီလက်မခံကန့်ကန့်လူတွေညာပြောနေတယ်ဒါလုံးဝပြင်းနေတော့တော့မရှိဘူးဒီလိုကြီးနေပုံဆက်လို့တာပဲအာနာရှင်ရက်ဆက်နေကြတော့ဒီပါပဲအကျိုးပြရအောင်ကတော့ဒီလက်ရှိ NYDG ရပါတယ်ကျွန်တော်အကျိုးပြရတော့ပါပဲလို့လူတွေတော့ကတော့အကျိုးခံစားခွင့်ကတော့ဘာမှသိရှိမှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုကဒီစီမံကိန်းကဒါမြေရောစားတဲ့ဖွယ်ကြီးဖြစ်တယ်ဟုတ်ပြီမြေတိမောင်တို့လည်းပြောတယ်ခရီးရဆက်တက်ပြီးတက်လာကြရဒီမြေတိဘူးအဲ့ဒီဆိုတာမြေတိမောင်တို့ကအထက်တက်ကလေးပြီးရင်အခုပြီးတဲ့ပြီးတော့ရေဦးတာရောင်းစားခွင့်လုပ်နေတာကြတော့ဒါမဖြစ်သေးဘူးနော်နောက်ဥရင်းနဲ့လည်းတော့ဆန့်နေတယ်ပြီးတော့ခရီးရအားလုံးကအခုကသူကြီးမှုနဲ့ဘာမှမရှိဘူးဥရင်းနဲ့လည်းဒီနေ့လောက်တာမဟုတ်ဘူးသူကသူ့တော်နဲ့သူတို့တည်းလုပ်ချင်အောင်လုပ်ချပါလိမ့်မယ်ဒါကတော့တော့မဖြစ်သေးဘူးကျွန်တော်ထင်တယ်
ရန်ကုန်တိုင်းဒေသကြီးကဒီမြို့သစ်စီမံကိန်းအကောင့်ထဲပေါ်ဖို့စီစဉ်နေတာမှာကိုအေကြီးပိုင်ဆိုင်တဲ့လေယာမြေအပအဝင်ရာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတင်ဆက်ဖို့စီစဉ်နေတာပါ။တာဝန်ရှိသူတွေကတင်ဆက်မဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်ဆက်ခံရတဲ့လေယာမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါဗျ။ဟုတ်ကဲ့
ဟိုမြေတွေကလေးတွေဆိုတဲ့ပုံစံမျိုးကပြောလိုက်တဲ့အခါကျတော့အော်ဒီလူကြီးရဲ့သဘောဆန်တော့လေဘာမှဟိုးတော့ဘောနော်ဆန်တော့လေဘာမှမကြည့်ဘူးဒီလိုချင်တဲ့လူတွေပုံများတော့အလုံးဝလက်မခံဘူးဘာလို့သူ့သဘောနဲ့သူဒီနေ့ငွေနဲ့ခဲပြီဆိုတာဘလူရဲ့ဟိုးတော့ဘောနော်ဆုံးဖြတ်ချက်နဲ့သူ့ရဲ့ဆုံးဖြတ်ချက်လားနိုင်ငံတော်ဆုံးဖြတ်ချက်လားအဲ့ဒါလေကျွန်တော်ဒီနေ့ဒီဘာမှကြိုးပမ်းကြတော့မသိရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲပေါ်ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချဲ့မဲ့နေရာတွေမှာရှိနေတဲ့ လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်။ပြဿနာဘယ်လိုရှိနေလဲဆိုတော့အဲ့မှာဒီဇာကန်တွေကတော့အခုလည်းဒီပြည်မ20လို့ဆိုဘယ်နေရာမှန်းဆိုတော့သူတို့လည်းငါကလည်းဘာမှမသိဖြစ်နေတယ်လေ။အဓိကပြဿနာအားပါတော့နောက်တစ်ခုကသူကသိနေနေရမှာ1890ဒီကဲဥပဒေအရဆိုရင်ကျွန်တော်တို့ရဲ့ဟိုကရပိုင်ခွင့်နဲ့ပတ်သက်လို့နေရာရောင်းခြင်းတွေကသိပြပေးမယ်လို့ပြောတယ်။အဲ့သိပြဆိုတာသိပြရဲ့လျှံရတဲ့အကြောင်းကဒီကြောင်ကြီးမှာတခြားနေရာမှာပြည့်လို့ပြောပြတာ။ဒီကဒီကဖြစ်တဲ့ပြန်သူ1890ဒီကဲသူ့ရဲ့ရဆိုရင်ကျွန်တော်တို့ကလေသွားပြသူ့ပြောခြင်းပြပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီသက်ဆိုင်ရာတရားရုံးကိုပြန်ပြီးတော့ခွင့်ရှိပါမယ်ရှိတယ်ပေါ့နော်။ဒီ1890ဒီကဲအခုတခြားလေဒီဒီရင်းဖို့တဲ့ဒုံငါးပြည်ကတော့အင်းပြန်တာတော့ချက်ပြတာ။ဒါကလုံးနဲ့ဒီလူတွေကဒီမှာရှိနေတယ်မျက်နှာပြတော့နော်။ဘာလို့ဒီမှာရှိရဆိုင်ပြန်နေလဲ။ဘာမှသူကငါကနာဘာမှသူကဆက်ပြန်လာနေတော့မရှိဘူး။ဟောဘယ်နေရာမှာဘာလို့မှဘယ်နေရာမှာဘာလို့မြင်တော့ဟောပြည်ပြည်ပြည်ပြုတ်ကိုဘယ်လိုလုပ်မလဲဆိုတာကိုဒီကစိကြပြန်နေဘာမှချာနေမရှိဘူးလေ။ဒီလိုချင်အောင်ဆက်လုပ်တာပေါ့။ဟောကျွန်တော်တို့ဒီကကတော့ဒီကြအားလုံးဒီကလိလာတဲ့ခါကျတော့ဒါတွေတော့ပြည့်နေတဲ့ခါကျတော့ကမ္ဘာ့ကလည်းဟောက
အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်လာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါဒါပေမဲ့လည်းလက်ရှိစတင်လဲပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာဉ်မြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခနေ့အချိန်အထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြုတ်ခွင်းခဲ့တာကြောင့်လယ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်ဆောင်ရွက်ပေးရတဲ့အတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့သစ်နဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါ့အပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအဖြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါတယ်ခင်ဗျ။